စကိုင်းတိုင်းရင်းမပင်ခရိုင်အတွင်းကစလင်းကြီးမြို့နယ်စီပင်စေးအနီးလက်ဖက်ဆိုင်မှာထိုင်နေတဲ့ရဲတပ်ဖွဲ့ဝင်၄ဦးဒေသခံတယောက်ကြားမဟာမိတ်တပ်ဖွဲ့ကဇူလိုင်လ၂၂ရက်နေ့မှာဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်၄ဦးစလုံးနေရာမှာတင်ဆုံခဲ့ရပါတယ်။ဒီလိုရဲတပ်ဖွဲ့ဝင်တွေပစ်ခတ်ခံရပြီးတဲ့နောက်မှာစလင်းကြီးမြို့ပေါ်မှာလူငယ်တင်းကျပ်ပ
းကလက်ဖက်ရည်ဆိုင်မှာထိုင်နေတဲ့ရဲတပ်ဖွဲ့ဝင်၄ဦးကိုဒေသခံပျောက်ကြားမဟာမိတ်တပ်ဖွဲ့တွေကဇူလိုင်လ22ရက်နေ့ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၄ဦးစလုံးနေရာမှာပဲပွဲချင်းပြီးတိုက်ဆုံခဲ့တာပါမြို့ပေါ်လက်ဖက်ရည်ဆိုင်မှာပဲပြစ်ခတ်မှုဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတန်ခါတစ်ပါးကအခုလိုမိန့်ပါတယ
်မြို့မရဲ့စကန်၊ရင်းမြို့မရဲ့စကန်နဲ့ကိုင်းမြာလောက်အကွာမှာဖြစ်အဲသူတို့ကဒီလက်ဖက်ရည်ဆိုင်မှာရေးဝင်ရင်းနဲ့လက်ဖက်ရည်တောင်းကြတာပေါ့အမြင်နဲ့ထွက်နေကြပေါ့လေနော်သူလက်ဖက်ရည်တောင်းနေတဲ့အချိန်ကိုဝင်ပြီးတော့ပြစ်ခတ်တာပေါ့အဲသူတို့ဘက်ကဟိုတုံ့ပြန်နေတော့မရလိုက်ဘူးပေါ့ဗျာမရလိုက်တော့အဲ၄ရောင်လုံးမဲ့တည်သွားတယ်ပေါ့နေရာတွေမှာပဲ
ရဲတွေကိုပြစ်ခတ်သွားတဲ့အဖွဲ့တွေကတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းထားတဲ့မဟာမိတ်လေးဘွဲကပြစ်ခတ်သွားခဲ့တာလို့လည်းဆက်ပြီးတော့မိန့်ပါတယ
်မတူတွေကလုံးတယ်ဆိုဒီကတော့ interview 2ပါမယ် alpha special 4ပါမယ်နောက်ကလုံးရသာချင်းနှင်းကလုံးရသာပါမယ်ပေါ့နော်လေးဘွဲကြာမယ်ထင်တယ်အရင်တကတော့အဲဝမ်ပေါင်းလန်းဆုံးရဲ့မြောင်းနှမ်းမှာပေါ့အဲ့လိုတခါအဲဒီဖွဲ့တွေကလည်းလောက်ခုဟိုလောက်ခုတယ်ပေါ့နော်အဲ့ဘောင်းနဲ့၃ယောက်နေပြီးတော့အဲဟိုဒင်းဒင်းဟိုဂျင်းလိုက်ရတယ်ပေါ့နော်ဒီရတော့တော့အဲ့ဟိုဟာ၄ယောက်ကိုနှစ်လိုက်ရတယ်ဟိုအဲအဲ့ဒီစင်းကြီးမျိုးပေါ့ရောနောက်မြောင်းမကြီးရဲ့စကန်ရှိရောပေါ့နော်အဲ့ဖြစ်ပြီးတဲ့အချိန်တိုင်းမှာအဲမျိုးပေါ်ပိတ်ပြီးတော့တားပြီးတော့စစ်တယ်ပေါ့
စလင်းကြီးမျိုးနယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့လတုန်းကဝင်ရောက်ပြီးရွာတွေကိုမီးရှို့တာဒေသခံတွေကိုဖမ်းဆီးတပ်ဖြတ်တာတွေရှိနေတဲ့အတွက်ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေကလည်းစစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေရဲတပ်ဖွဲ့ဝင်တွေကိုလက်တော့ပြန်တိုက်ခိုက်မှုတွေလုပ်နေကြတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်။တေဆုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အလောင်းကိုတော့မနေ့ကမီးတချို့ခဲ့ပါတယ်။ဒီဖြစ်ရပြီးစလင်းကြီးမြို့နယ်တွေကိုမီးရှို့တာတွေလုပ်လာမှာကိုလည်းဒေသခံပြည်သူတွေကစိုးရိမ်မှုတွေရှိနေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်။